ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်ဆိုင်ရွတ်မြို့နယ်ကနေတဆင့်မလေးရှားနိုင်ငံကိုတရားမဝင်တဲ့နီးနဲ့တွားရောက်ကြမဲ့မြန်မာနိုင်ငံသား50ကျော်ကိုဒီဇင်ဘာလ4ရက်နေ့ကထိုင်းရနာပိုင်တွေကဖမ်းမိခဲ့တာပါသူတို့တွေဟာကားသုံးစီးနဲ့လာကြတာဖြစ်ပြီးကြိုတင်သတင်းရထားတဲ့အတွက်အာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါတယ
်။ဟုတ်အဓိကတော့ကျွန်တော်ဒီကန်ချနာပူရီခရိုင်ပေါ်ထိုင်းမှာနေကြပါဒီကျွန်တော်တို့ဆိုင်ရုပ်မြို့နယ်ထဲမှာဖမ်းပြီးလေလို့ကျွန်တော်သိရတယ်ပေါ့။အကုန်လုံးကျွန်တော်တို့ဒီအမျိုးသမီး10ယောက်အမျိုးသား43ယောက်ပေါ့နော်ပေါင်း53ယောက်ဖမ်းပြီးလေဒါဟိန္ဒူဘာသာကိုးကွယ်တယ်လို့တော့ကျွန်တော်တို့သိရတယ်။ဒါသူတို့ကကျွန်တော်တို့ဒီထိုင်းမှာအလုပ်တော့တော့မဟုတ်ဘူးသူတို့ဒီမလေးရှားကိုသွားမယ်ဆိုတဲ့ဟာမျိုးသူတို့ထွက်ဆိုကြတာမျိုးကြတာ
အခုလိုမျိုးမြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနိုင်ငံကိုတရားမဝင်နှီးနဲ့ဝင်ရောက်ကြမဲ့သူတွေများတဲ့အတွက်ထိုင်းမလေးနယ်စပ်မှာအဖမ်းဆီးတွေနေ့စဉ်နှီးပါရှိနေတယ်လို့လည်းဦးထူးချစ်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒါကြောင့်ပါကြောင့်အဲ့ဒီဘက်ကထက်ကျွန်တော်တို့ဟိုဒီတောင်ပိုင်းပေါ်တော့တောင်ပိုင်းတစ်ခုလုံးကနေဖြတ်တာပေါ့အဲ့ဒီနယ်စပ်တွေရောပြည်နယ်တန်းတွေရောတော့အဓိကတော့မလေးရှားကိုသွားတဲ့လူတွေတော်တော်များများဟိုတွေ့နေရတယ်တချို့ကလည်းဖမ်းမိတာရှိတယ်လို့အော်ကျွန်တော်တို့အရင်တုန်းကပုံစံနေတဲ့နိုင်ရှင်မဆိုတော့အဖန်ကြီးစိတ်စိတ်လာတယ်လေကျွန်တော်ရတယ်ဒါမှမဟုတ်ပို့ပြီးတော့ပေါ့နော်ဒီတရားမဝင်နိုင်ငံကနေဝင်လာတဲ့လူတွေပုံများလာတယ်လို့အဲကြောင့်မလို့ပဲကျွန်တော်ကတော့ဖန်စီမှုတွေကဟိုနေ့တိုင်းလိုဖြစ်နေတာဆိုတော့အခုတောင်းမဲ့ဒီကမလေးမှာတောင်းလို့မလို့ဆိုတော့သူပြောတယ
်အခုဖန်ပြီးတဲ့လူ50ကျော်ဟာဒီဇင်ဘာလ4ရက်နေ့မနေ့ပိုင်းကကန်ချနာပူရီပြည်နယ်စိုင်ရွတ်နယ်စပ်မှာအမှတ်136နေကြားဆောင်တပ်ကဖန်စီခဲ့တာပါသူတို့တွေဟာမလေးရှားကိုသွားဖို့အတွက်လူကုန်ကူးတဲ့ပွဲစားတွေကိုဘတ်ငွေ3000ခွဲကနေ4000အထိပေးခဲ့ကြရတယ်လို့လဲဆိုပါတယ်။အလားတူဒီဇင်ဘာလ3ရက်နေ့တုန်းကလည်းဆူရတ်ထာနီခရိုင်မှာကားနှစ်စီးနဲ့အထောက်ထားမဲ့မြန်မာလူသမား26ယောက်ကိုဖမ်းမိခဲ့တဲ့အကြောင်းခရိုင်လူဝင်မှုကြီးကြပ်ရေးရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။